Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စု Washington DC မြို့တော် VOA American အတန်းကနေ2015ခုနှစ်ဧပြီလ21ရက်အင်္ဂါနေ့ညနေပိုင်းမြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်အတန်းလွှင့်နေပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျမစုမပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျမတင်ကြီးထိုက်ပါ။အီဂျစ်သမ္မတဟောင်းမိုဟာမက်မော်ဆီကိုထောင်ဒဏ်20ချမှတ်လိုက်ပါတယ်။ရီမင်မာအပြစ်ခတ်ရက်စဲကြဖို့အီရန်ကတောင်းဆိုပါတယ်။လက်ပေးလက်ယူမှုဆွဆွဲချက်တွေကြောင့်မလို့တောင်ကိုရီးယားဝန်ကြီးချုပ်ယာရုကနှုတ်ထွက်စာတင်ထားပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်အင်္ဂါနေ့ညနေပိုင်းအတွက်တင်ဆက်ပေးမယ့်သတင်းလွှာတွေထဲမှာဆိုရင်တော့မြမတက်မတော်နဲ့ကချင်လူမျိုးရေးတက်တို့ကြားစီရေးတင်းမာနေစေဖြစ်ပြီးတော့ခူးကောင်းပိုက်မှာလည်းတိုက်ပွဲတွေဟာပြင်းထန်နေတဲ့အခြေအနေဖြစ်ပါတယ်တည်ငြိမ်မှုမရှိသေးတဲ့ကိုကန့်ဒေသတွေကလောက်ကင်မျိုးတွေကိုစစ်ပြေးဒုက္ခတွေတောင်းချီပြီးတော့ပြန်ရောက်လာနေတဲ့အပေါ်မှာကုညီကယ်ဆယ်ရေးအဖွဲ့တွေဘက်ကဘာတွေများဆောင်ရွက်ပေးနေပါသလဲ
ဒုက္ခတွေစခန်းမှာလည်းနေလို့ရတယ်နောက်ကျွန်တော်တို့ကိုအိမ်ကိုရွာလည်းပြန်လို့ရတယ်စိတ်ချင်းနေရအခွက်လည်းကယ်ဆယ်ရေးပစ္စည်းတွေ
ကိုကန့်တော်အမတ်ပြောပြပေးခဲ့တာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်နောက်ပြီးတော့ဒီကနေ့ကြာရောက်တဲ့သတင်းစာဆရာကြီးဦးဝင်းတင်ကွဲလွန်ခြင်းတစ်နှစ်ပြည့်အောက်မေ့ပွဲအခမ်းအနားတွေကိုပြည်တွင်းပြည်ပမှာကျင်းပကြတဲ့အကြောင်းနဲ့နိုင်ငံတကာသတင်းမီဒီယာအဖွဲ့တွေရဲ့ဦးဝင်းတင်ပေါ်မှာဂုဏ်ပြုပြောစကားတွေကိုလည်းစူးစီးတင်ပြပေးဖို့ရှိပါတယ်ရှင်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုဝင်းမင်းတို့ကတင်ပြပေးကြပါအောင်ရှင်
အီဂျစ်သမ္မတဟောင်းမိုဟာမက်မော်ဆီကို2012ခုနှစ်တုန်းကဆန္ဒပြသူတွေကိုတပ်ဖြတ်မှုနဲ့ဆက်နွယ်ပြီးထောင်ဒဏ်20ချခံဖို့ဒီကနေ့အင်္ဂါနေ့မှာအီဂျစ်တရားရုံးတစ်ခုကအမိန့်ချလိုက်ပါတယ်။သမ္မတဟောင်းမိုဟာမက်မော်ဆီမွတ်စလင်ညီကိုရောများအဖွဲ့တွေက12ဦးလို့နဲ့သူတို့ရဲ့ထောက်ခံသူတွေဟာချင်းချောက်မှုအကြမ်းဖက်မှုတို့အတွက်အပြစ်ရှိတယ်ဆိုပေမဲ့လူသန်းမှုမမြောက်ဘူးလို့တရားရုံးကဆုံးဖြတ်ခဲ့တာကြောင့်မစ္စတာမော်ဆီဟာတည်တံ့ချမှတ်ခံရနိုင်တဲ့အရေးကနေလွတ်မြောက်ခဲ့ပါတယ်။တရားရုံးတွေကဟန်တာနိုင်ခြင်းမရှိတဲ့လုပ်ပိုင်ခွင့်အာဏာကိုတမရဟောင်းမစ္စတာမော်စီကရယူမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုစန့်ကျင်ခဲ့ကြတဲ့ဆန္ဒပြသူတွေကိုမော်စီထောက်ခံသူတွေကတိုက်ခိုက်ခဲ့ကြတဲ့အီဂျစ်တမရနန်းတော်အပြင်ဘက်ကအဓိကယုံနေနဲ့ဆက်နွယ်ပြီးဆွဲချက်တင်ခံခဲ့ရတာဖြစ်ပါတယ်။မစ္စတာမော်စီဟာအီဂျစ်နိုင်ငံရဲ့ပထမဆုံးဒီမိုကရေစီနီးချတင်မြှောက်ခံရတဲ့တမရလည်းဖြစ်ပါတယ်။နိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့တမရဟောင်းဟော့စနီမူဘာရက်ကိုဖြုတ်ချနိုင်ခဲ့တဲ့ထင်ရှားတဲ့လူမှုလှုပ်ရှားမှုနောက်ပိုင်းလွန်ခဲ့တဲ့၄နှစ်ကျော်ကာလကအီဂျစ်နိုင်ငံရဲ့အနာဂတ်ပိုပြီးကောင်းမွန်လာရမယ်ဆိုတဲ့ဂရိကဝတ်နဲ့မစ္စတာမော်စီတမရယာရုကိုလက်ခံရယူခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းတမရဟောင်းမော်စီရဲ့မူဝါဒတွေကိုလူမှုတခဲနဲ့ဆန့်ကျင်ကန့်ကွက်ခဲ့ကြမှုတွေပေါ်ခဲ့ပြီးနောက်မှာတော့စစ်တပ်အကြီးအကဲအဒဲလ်ဖာတာ LCC ကသူ့ကိုယာရုကနေဖြုတ်ချခဲ့တာဖြစ်ပါတယ်ရှင်။
ဒီရေပင်လေမှာရွှေပြောင်းဝင်ရောက်လာသူတွေလိုက်ပါလာတဲ့ဒီမော်ဒစီတနင်္ဂနွေနေ့ကနှိမ့်ယုတ်သွားပြီးတဲ့နောက်အသက်မသေးကျန်ရစ်သူတွေကနှစ်ဦးကိုလူမောင်ခိုကူးမှုတန်တရားနဲ့ဖမ်းဆီးဖို့အီတလီဆွေရရှိနေတွေကအမိန့်ထုတ်လိုက်ပါတယ်။တင်ဘောကပတိန်နဲ့အရာရှိသူတို့ကိုလူမောင်ခိုတန်တရားမှုနဲ့ဖမ်းဝရမ်းထုတ်ပြီးတော့နှစ်ယောက်စလုံးကိုတရားမဝင်ရွှေပြောင်းဝင်ရောက်ဖို့လှုပ်ဆောင်မှုနဲ့ဆွဆွဲချက်တင်ထားတယ်လို့ကပတိန်ကတော့အစဉ်ချင်းမဲ့လှုပ်ဆောင်ချက်ကြောင့်လူများပြားတည်ဆုံခဲ့မှုနဲ့လည်းဆွဆွဲထားတယ်လို့အီတလီဆွေရရှိနေသူကပြောပါလေ။အခုဖမ်းဝရမ်းထုတ်ခံရသူတွေကတော့တူနီးရှားနိုင်ငံသားကပတိန်နဲ့ဆီးရီးယားနိုင်ငံသားပထမရရှိဖြစ်တယ်လို့အာနာဘိုင်နီကတင်းလာနေနှောင်းပိုင်းမှာပြောပါတယ်လူ900လောက်ထိအပြည့်အသိဝင်ပိုတင်လာတဲ့တင်ဘောဟာလစ်ပြားကမ်းလွန်မှာဒိမောက်နေမြုပ်သွားတာပါအသက်မသေးကျန်သူ28ယောက်ကိုမေးမြန်းခဲ့ပြီးတဲ့နောက်အခုတန်တရားရှိသူနှုတ်ကိုဖော်ထုတ်နိုင်ခဲ့တာလို့အာနာဘိုင်နီကဆိုပါတယ်အခုဖြစ်ဟာနေတဲ့ပင်လယ်မှာရွှေပြောင်းဝင်ရောက်သူတွေကြုံတွေ့ရတဲ့အဖြစ်အပျက်တွေကအဆိုးအဝါဆုံးဖြစ်ပါတယ်ရှေ့ပြောင်းဝင်ရောက်သူများဆိုင်ရာတာမန်မဟုတ်တော့ပဲအရေးပေါ်ဖြစ်လာတဲ့ဒီအချက်ဒီကိုကင်တွယ်ဖြစ်ရှင်းရေးဥရောပတမကEU ဖွဲ့ဝင်နိုင်ငံအကြီးအကဲ28ဦးကြားချက်တာရင်းနေမှာအရေးပေါ်စီဝေးတစ်ခုလုပ်ဖို့ EU အကြီးအကဲကခေါ်ယူထားပါတယ်ခင်ဗျာ
ရီမင်နိုင်ငံတွင်းမှာအပြစ်ခတ်ရက်စဲကြဖို့အီရန်ကတောင်းဆိုလိုက်ပါတယ်ရီမင်နိုင်ငံတွင်းမှာနေမျိုးတွေကိုသိမ်းပိုင်နေတဲ့ဟူသီတပုံတွေကိုရီမင်သမ္မတအက်ဘရာဘူမန်ဆောဟာရီကိုထောက်ခံပေးထားတဲ့ဆော်ရီအာရေဗျာကဥဆောင်ပြီးလေကြောင်းကနေတိုက်ခိုက်နေတာဖြစ်ပါတယ်ရီမင်နိုင်ငံတွင်းတိုက်ခိုက်မှုတွေဆိုင်းငံ့ပြီးနိုင်ငံတွင်းကတာဝန်ရှိသူတွေအလုံးတွေ့ဆုံဆွေးနွေးနောက်ဘယ်အလုံးပါဝင်တဲ့အစိုးရတရက်ကိုဖော်ဆောင်ခြင်းကသာရီမင်ရဲ့ပြဿနာတွေကိုဖြေရှင်းနိုင်မယ့်နည်းလမ်းဖြစ်တယ်လို့ဒီကနေ့အင်ကာနေမှာပဲအီရန်သမ္မတဟာဆန်ရိုဟာနီကအဆိုပြုခဲ့တာဖြစ်ပါတယ်အီရန်တို့ထောက်ပံ့ပေးနေတဲ့ဟူတီတပုံတွေကပြီးခဲ့တဲ့လစက်တင်ဘာလကတည်းကသိမ်းယူထားတဲ့ရီမင်မြို့တော်ဆာနာကိုသတင်းလေးပတ်ကြားဘုံကျဲတိုက်ခိုက်မှုတွေကတော့ဒီကနေ့အင်္ဂါနေ့မှလည်းဆက်ပြီးရှိနေပါတယ် စာနာမျိုးတော်အနီးကဒုံချီတွေထားရှိရာနေရာကိုမနေ့တနင်္လာနေ့ကလေကြောင်းကနေတိုက်ခိုက်ခဲ့တာမှာအင်မတန်ပြင်းထန်တဲ့ပေါက်ကွဲမှုဖြစ်ခဲ့ပြီးအနည်းဆုံးလူ25ယောက်သေဆုံးရာပေါင်းများစွာဒဏ်ရာရခဲ့ပါတယ်တချိန်တည်းမှာပဲရေမနိုင်ငံအနီးကပင်လယ်ပြင်မှာတခြားအမေရိကန်စစ်သင်္ဘောတွေကိုပူးပေါင်းမှုအတွေ့နောက်ထပ်အမေရိကန်စစ်သင်္ဘောတစ်စီးကိုလည်းထပ်မံချထားလိုက်ပါတယ်။ဒီလိုလှုပ်ဆောင်ရတာဟာအရေးပါတဲ့ပင်လယ်ခွေ့ဒေသတည်ယူပို့ဆောင်ရေးလမ်းကြောင်းတွေကိုဖွင့်ထားနိုင်ဖို့ဖြစ်တယ်လို့အမေရိကန်စစ်ဌာနချုပ်ပင်တဂွန်ကပြောဆိုပါတယ်ရှင်
။ဆိုမာလီယာနိုင်ငံမြို့တော်မိုဂါဒီရှုကစားသောက်ဆိုင်တစ်ခုနီးနားမှာကားဘုံကွဲမှုတစ်ခုဒီနေ့ဖြစ်ခဲ့ပြီးလူပေါင်းအနည်းဆုံး5ဦးသေဆုံးခဲ့ပါတယ်။ဖီဝီသတင်းတော်လည်းဒီဘုံကွဲတဲ့နေရာကိုရောက်ခဲ့ပြီးဒီတည်ဆုံးသူတွေထဲမှာအမျိုးသမီး2ဦးပါတယ်လို့ဆိုပါတယ်မြို့တော်ရေးဘော်ဒူနာတင်အဖွဲ့ကဆရာဝန်ဒေါက်တာအဗ်ဒူခါတာအတီရာမန်အဒန်ကနောက်ထပ်လူပေါင်း6ဦးလည်းဒဏ်ရာရခဲ့ပြီးတည်ဆုံးသူစီရင်ထပ်တိုးလာနိုင်တယ်လို့ဆိုပါတယ်ဒီဘုံကွဲမှုဟာဒီဘုံကွဲမှုအနီးကစားသောက်ဆိုင်ကတော့ Central Hotel နားမှာရှိပြီးဆိုမာလီသမ္မတနန်းတော်ကအမှုထမ်းတွေလာလေ့ရှိတဲ့နေရာပါဖေဗရူလာတုန်းကလည်းစစ်သွေးကြွအယ်ရှာဘတ်အဖွဲ့အနေနဲ့ဒီဟိုတယ်ကိုပြစ်မှတ်ထားတိုက်ခိုက်ခဲ့ပါတယ်ဒီနေ့ဖြစ်တဲ့တိုက်ခိုက်မှုတွေဘယ်သူလက်ချက်ဖြစ်တယ်လို့တော့ထုတ်ပြောသူမရှိသေးပါဘူး။ဒါပေမဲ့အရင်တောက်လျှောက်ဘုံခွဲတိုက်ခိုက်လာခဲ့တဲ့ဒီအရှာဘတ်အဖွဲ့ပေါ်အများကတန်တရားရှိထားပါတယ်။ဒီအရှာဘတ်အဖွဲ့အနေနဲ့မနေ့ကလည်းလူ9ဦးအနည်းဆုံးသေခဲ့ပြီး10ဦးဒဏ်ရာရစေခဲ့တဲ့ဆိုမာလီယာနိုင်ငံမြောက်ပိုင်းကဘတ်စကားကိုအသေးခံဘုံခွဲတိုက်ခိုက်မှုမှာသူတို့လက်ချက်ဖြစ်တယ်လို့ထုတ်ပြောခဲ့ပါတယ်။ဒီတနင်္လာနေ့တိုက်ခိုက်မှုကတော့ကာရိုဝီမြို့မှာကုလသမဂ္ဂခလီမြရေမုံငွေအဖွဲ့ကဝန်တန်းတွေတက်ခိုကန်းကနေရုံးသွားဖို့စီးလာတဲ့ဘတ်စကားငယ်တစ်စီးကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ယူအေမေကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရေကနေအင်ကာနေညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးပြောပြပေးနေပါရရှင်။လက်ပေးလက်ယူအရှုပ်တော်ပုံထဲမှာပါဝင်ညှိစွန်းနေဆိုတဲ့ဆွဆွဲချက်တွေထွက်လာပြီးတဲ့နောက်မှာတော့တောင်ကိုရီးယားဝန်ကြီးချုပ်လီဝမ်ကူယာရုကနှုတ်ထွက်စာတင်လိုက်ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့လကကိုကိုကိုအဆုံးစီရင်ခဲ့တဲ့စီးပွားရေးသမားတဦးစီကနေတရားမဝင်ငွေကြေးလက်ခံရယူခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ဝန်ကြီးချုပ်လီရင်ဆိုင်နေရတာဖြစ်ပါတယ်။စီမွေးရေးသမားဆွန်ဝမ်ကျွန်းကဝန်ကြီးချုပ်လီအပါအဝင်ထိတ်တန့်အစိုးရအရာရှိအတော်များများကိုလက်ပေးခဲ့ရတယ်လို့သူမသေးခင်လေးမှာပြည်တွင်းသတင်းဌာနတွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ဆိုးမျိုးတော်ကတစ်ပင်တစ်ပင်မှာဇွဲကြိုးချတည်ဆုံနေတဲ့စီမွေးရေးလုပ်ငန်းရှင်ဆွန်ဝမ်ကျွန်းရဲ့အင်ဂျီအိတ်ထဲမှာတော့လက်ငွေလက်ခံခဲ့တယ်လို့ဆွဆွဲခံရသူအရာရှိကြီး၈ယောက်တို့ရဲ့နာမည်တွေကိုရေးထားတဲ့စာရင်းတစ်ခုကိုထားခဲ့ပါတယ်။ဝင်ကြီးချုပ်လီအပါအဝင်တောင်ကိုရီးယားအစိုးရအရာရှိအများစုကသမ္မတပောက်ကွန်ဟေးနဲ့ရင်းနှီးတဲ့မဟာမိတ်တွေဖြစ်ကြပါတယ်။ဝင်ကြီးချုပ်လီကတော့ဒေါ်လာ 28,000 လက်ယူခဲ့တယ်ဆိုတာကိုအကြိမ်ကြိမ်ညင်းဆိုပြီးတကယ်လို့ယူခဲ့တယ်ဆိုရင်သူ့အသက်ကိုစည်းရဲမယ်လို့သတင်းထောက်တွေကိုပြောခဲ့ပါတယ်။ဒီကာလအတွင်းမှာလက်တင်အမေရိကန်နိုင်ငံတွေစီကိုရောက်ရှိနေတဲ့သမ္မတပောက်ကွန်ဟေးကတော့ဝင်ကြီးချုပ်ရဲ့နှုတ်ထွက်စာကိုလက်ခံသင့်မသင့်မဆုံးဖြတ်ရသေးပါဘူးရှင်။
တရုတ်သမ္မတရှီချင်းဖင်ကပါကစ္စတန်နိုင်ငံစီပထမဆုံးနိုင်ငံတော်ခီးစဉ်တွင်နှစ်နိုင်ငံကြားခိုင်မာတဲ့ဆက်ဆံရေးကိုချီးကျူးပြောဆိုလိုက်ပါတယ်။ပါကစ္စတန်လွတ်တော်မှာပြောတဲ့မေးခွန်းထဲမှာသမ္မတရှီကပါကစ္စတန်နဲ့တရုတ်နိုင်ငံတို့ကြားလုံခြုံရေးအတွက်ဘုံကျိုးစည်းဝါးကြီးတွေရှိနေတယ်လို့ဆိုပြီးပါကစ္စတန်ရဲ့အကြမ်းဖက်မှုတပ်ဖြတ်ရေးလုပ်ငန်းတွေကိုချီးကျူးအားပေးခဲ့ပါတယ်။ပါကစ္စတန်ဝန်ကြီးချုပ်နဝတ်ရှာရစ်ကလည်းအကြမ်းဖက်အန္တရာယ်ကိုအပြစ်တိုင်ချေမှုန်းဖို့အတွက်ပါကစ္စတန်နဲ့တရုတ်တို့ပူးပေါင်းလှုပ်ဆောင်သွားမယ်လို့သူ့လွတ်တော်မေးခွန်းထဲမှာထည့်ပြောခဲ့ပါတယ်။တကယ်တော့တရုတ်နိုင်ငံအနောက်ပိုင်းရှင်ကျန်းဒေသကမွတ်စလင်လက်နက်ကိုင်တွေဟာပါကစ္စတန်မှာဥပဒေစိုးမိုးမှုရှိတဲ့လူမျိုးစုဒေသကလက်နက်ကိုင်တွေစီကနေတင်တန်းနဲ့အခြားထောက်ပံ့တွေရနေတယ်လို့တရုတ်ဘက်ကကလာချာရှိဆိုရင်လာခဲ့တာပါတရုတ်သမ္မတရှီကျင်းဖင်ဟာနှစ်ရက်ကြာခီးစဉ်နေနဲ့ပါကစ္စတန်နိုင်ငံမှာတနင်္လာနေ့ကလေးကရောက်နေပြီးလုံခြုံရေးကိစ္စတွေအပြင်စောရင်တဲ့အခြေခံလမ်းမဆက်သွယ်အဆောင်ဆိုင်ရာဒေါ်လာ45ဘီလီယံတန်စီမံကိန်းတွေအကောင့်ထဲပေါ်ဖို့ကိုလည်းဒီခီးစဉ်တွင်နှစ်နိုင်ငံသဘောတူထားပြီးဖြစ်ပါတယ်ခင
်ဗျဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတိုချိုကယာဆူကူနီဂိုဘိမန်စီကိုယဉ်ကျေးမှုထုံးတမ်းဆင်လာရပန်အိုလီတလုံးပို့လိုက်ပါတယ်ဒီကူဘိမဟာဆိုရင်အတိတ်ကာလကဂျပန်တို့ရဲ့နေချဲ့မှုရဲ့တင်ကေတာလို့ဂျပန်ရဲ့အင်းနီချင်းနိုင်ငံတွေကရှုမြင်ကြတာဖြစ်ပါတယ်။သုံးရကြာနှွေးဦးရာသီပွဲတော်အစဒီကနေ့မှာရိုးရာပန်းဦးလေးတလုံးကိုဒီကနေ့အင်ကာနေ့မှာပဲဝန်ကြီးချုပ်မစ္စတာအာဘေကယာဆူကူနီကူဘိမန်စီကိုပို့ဆောင်လိုက်တာဖြစ်တယ်လို့အရာရှိတို့ကပြောပါတယ်။ဂျပန်ဝန်ကြီးချုပ်ရဲ့ဒီလုပ်ရအပေါ်ဒုတိယကမ္ဘာစစ်ကြောကာလဂျပန်တို့ရဲ့ကျူးကျော်ကိုလိုနီပြုမှုကိုခံခဲ့ရတဲ့တရုတ်တောင်ကိုရီးယားနိုင်ငံကပြည်သူအများအပြားကိုစိတ်ဆိုးဒေါသထွက်စီမဲ့ပုံရပါပေမဲ့ မစ္စတာအဘိကအခုလိုဂူဘိမှန်စီကိုပန်းဦးလေးတလုံးပို့လိုက်တာကဂူဘိမှန်စီကိုကိုယ်တိုင်တွားရောက်ရင်ပြင်းပြင်းထန်ထန်ဝေဖန်ခံရမယ့်အရေးကိုရှောင်လဲလိုတဲ့သဘောလေးဖြစ်ပါတယ်ရှင်
ဘော့စတန်မြို့မာရသွန်ပွဲဘုံခွဲခဲ့သူကိုလူအများသေချေမှုနဲ့ပြည့်ရှိတယ်လို့ပြည်ကြတဲ့နှစ်ပတ်ခန့်ကတရားရုံးကအမိန့်ချခဲ့ပြီးမှဒီနေ့တော့သူ့ကိုတည်တံအမိန့်ချမှချဆက်ကြားနာဖို့ခုံရုံးပြန်ဆနေပါပြီ2013ခုနှစ်အမေရိကန်နိုင်ငံဘော့စတန်မြို့ကထင်ရှားတဲ့မာရသွန်ပြေးပွဲတွင်လူသုံးဦးတည်ခဲ့ပြီးအများပြားပြင်းထန်တဲ့ဒဏ်ရာတွေရရှိခဲ့တဲ့ဘုံဖောက်ခွဲခဲ့သူအသက်21နှစ်အရွယ်ချက်ချန်လူမျိုးဒဇိုကာဆန်နက်ကိုတည်တံအပြစ်ပေးဖို့အစိုးရရှိနေတယ်ကတောင်းဆိုထားတာဖြစ်ပါတယ်ခင်ဗျာ
ကနေ့ညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုမတ်တိန်ကီထိုင်းနဲ့ကိုဝင်းမင်းတို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်တွေကိုအခုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA မြန်မာပိုင်းရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင်။အင်္ဂါနေ့ညနေခင်းအတွက်သောတာရှင်တွေကိုအခုအရင်ဆုံးတင်ဆက်ပေးမယ့်သတင်းတွေကတော့တိုင်းရင်းဒေသတွေကစစ်ရေးရနောက်ဆုံးရအခြေအနေပါ။ကချင်ပြည်နယ်ဟူးကောင်းဒေသကကောင်ရွာဒီဂျွာနီမှာအစိုးရတပ်နဲ့ကချင်လွတ်လပ်ရေးတပ် KIA အကြာဒီကနေ့တိုက်ပွဲတွေဆက်လက်ဖြစ်ပွားပြီးတော့ကချင်တပ်ဖွဲ့ကစခန်းတစ်ခုဆုတ်ခွာခဲ့ရပါတယ်။မနေ့မနက်ကစတင်ခဲ့တဲ့ဒီတိုက်ပွဲကြောင့်ကောင်ရရွာမှဒီရွာသား100လောက်ဟာတနိုင်းမြို့ထဲကိုထွက်ပြေးတိမ်းရှောင်နေရပါတယ်။နံပြူကျေးရွာသား1000လောက်ကတော့ရွာထဲမှာပဲပိတ်မိနေပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်။
ဟုတ်ကဲ့တနိုင်းမြို့နယ်လီဒိုလမ်းမကြီးဘေးမှာရှိတဲ့ကော်ရာရွာအနီးမှာမနေ့မနေ့ကနေစပြီးအစိုးရတပ်နဲ့ KIA ကြားမှာတိုက်ပွဲတွေဖြစ်ခဲ့တာပါဒီတိုက်ပွဲဟာမနေ့10နာရီကနေညနေ4နာရီအထိဖြစ်ပွားခဲ့ရတာကဒီကနေ့မနေ့မှာတော့ KIA တပ်စခန်းကိုအစိုးရတပ်ကသိမ်းယူလိုက်တယ်လို့တိုက်ပွဲဖြစ်ပွားရာကျေးရွာအနီးကဒေသခံတယောက်ကပြောပါတယ်
ဒီနေ့မနေ့ပိုင်းကသူတို့ရဲ့ခေတ္တန်ပို့ပို့တော့ထုတ်ဖိလိုက်ရပြီတဲ့။ဘာကြောင့်ဆိုတော့လည်းလည်းဒီနာလူရင်းနဲ့အလုံးရင်းနဲ့ဝင်လောက်တာဟိုနမ်းချက်ချောင်းဆိုတော့မနေ့ကတော့ဟိုနမ်းချက်ချောင်းကြီးကဟိုဘက်ဒီဘက်မကူဖို့တဲ့စောင့်ကြတယ်ဒီမနေ့တော့အဲ့ချက်ကျော်လာတယ်လည်းလည်းကြီးနေရောလူရင်းနဲ့ရောချီမဝင်လာတော့တော့မခံနိုင်ဘူး။တမဟာနေ့လည်းအောက်ခံနိုင်ရင်ဆင်းနေပေါ့။အဲ့အဲ့နဲ့ခေတ္တကရောခေပေးလိုက်ရပြီတဲ့ကိုယ်နိုင်ခွဲတော့မှ
တိုက်ပွဲဖြစ်ပွားရာအနီးကော်ရာရွာကရွာသားတွေကိုအစိုးရစစ်တပ်ကအခြားကိုတိမ်းရှောင်ခိုင်းတယ်လို့လည်းပြောပါတယ်
။ကောင်ရာပေါ့အဲကောင်ရာဆိုတာကဒီမစ်ချနာတနိုင်ဒီလီဒူနန်မှာပေါ်မှာရှိတဲ့ဒီရင်းဆိုင်လေးကိုလမ်းခွဲဝင်လာတဲ့ရွာပေါ့အဲကရွာတွေလည်းအားလုံးဒီအစိုးရစစ်တပ်ကနေထိထားခိုင်းတယ်တဲ့ရှောင်ထားခိုင်းတယ်တဲ့အခုတော့တိုက်ပွဲဖြစ်တဲ့နေရာနဲ့မတိမ်းရင်းမှာရွာရှိအဲကရွာတွေအားလုံးကဒီနမ်ဂျူပေါ့နမ်ခမ်ရွာကိုကြောင်းကြပြီးလို့ပြောတယ်
တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်အကြဆုံးရှိကြောင်းသိရပေမဲ့အတိအကျတော့မသိရသေးပါဘူး။တနိုင်းမြို့ကန်တယောက်ကတော့လောလောဆယ်ကော်ရာရွာသားတွေဟာတနိုင်းမြို့ကိုတိမ်းရှောင်လာသလိုနံပြူရွာမှာလည်းရွာသားတချို့ပိတ်မိနေတယ်လို့ပြောပါတယ်။အဲ
ကောင်ကအဲရွာသားတွေကျတော့တနိုင်းကိုပြောင်းကုန်ကြတယ်ချူချူ။လောလောဆယ်ကသူတို့ဒီဟိုနစ်ချင်းဖျားကျောင်းမှာကမင်းညာရောက်လာတာကူးစေချိုးတယ်။ခုနကဒီ RC ဖျားကျောင်းကအတင်းပေါ်နဲ့ကားလွတ်ပြီးတော့သွားကျူပေးတယ်။အဲတရားတော့ကြော်လောက်ပြီးချင်းတယ်။ဟုတ်။ဟုတ်ကဲ့နမ်ဂျူကလူတွေကထွက်ဖို့ကမလွယ်တော့ကသူတို့ကသူတို့ဖုန်းဆက်လမ်းမကြည့်တော့သူတို့ကထွက်ဖို့အဲ့ဒီနမ်ဂျူနမ်ဆမ်စီရောမပဲကြော်သားရီဟာစုပြီးတော့နေနေသေးတယ်။ခုလမ်းကျော်ကအေးလမ်းကျော်တကြိုးပဲရှိတာကိုအဲ့မှာကတိုက်ပွဲချင်းနေဆိုတော့သူတို့ကထွက်ဖို့ကမနေ့ကခဲမှုရှိတယ်ပေါ့နော်။ဒီစင်တော့အဲ့တောင်းဆောင်ကနာတော့ရှိရတယ်
ပြီးခဲ့တဲ့ရပိုင်းအတွင်းကလည်းဖားကန်မြို့နယ်ကန်စီရွာအနီးမှာအစိုးရတပ်နဲ့ KIA ကြားတိုက်ပွဲဖြစ်ခဲ့ပါတယ်အစိုးရနဲ့ KIA ရဲ့ပြည်ပကညှိနှိုင်းရေးအဖွဲ့တွေကတိုက်ပွဲတွေထပ်မံမဖြစ်ပွားဖို့ညှိနှိုင်းဆောင်ရွက်နေစင်မှာပဲတနိုင်းဒေသမှာတိုက်ပွဲထပ်မံဖြစ်ပွားခဲ့တာဖြစ်ပါတယ်
ကချင်စည်ရဲနောက်ဆုံးရသတင်းတွေကိုကိုမိုးစော်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ကိုကန့်ဒေတာဘက်ကစစ်ပီးဒုက္ခသည်တွေရဲ့အခြေအနေကိုလည်းတင်ပြပေးကြပါတယ်။တည်ငြိမ်မှုမရှိသေးတဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာမှာတိုက်ပွဲတွေကြောင့်နေရက်ဆွတ်ခွာပြီးတင်းချောင်ခဲ့ရသူတွေအနက်လောလောဆယ်လောက်ကင်မျိုးတွေကိုဒုက္ခသည်6000ကျော်လောက်ပြန်လည်ရောက်ရှိနေပြီလို့ဒုက္ခသည်ကူညီရေးအဖွဲ့တွေကပြောပါတယ်။ဒီဒုက္ခသည်တွေထဲမှာလာရှိုးမျိုးကိုတင်းချောင်နေသေးနေတဲ့သူတွေအပြင်တရုတ်မြန်မာနယ်စပ်နဲ့တရုတ်နိုင်ငံဘက်ကိုထွက်ပြေးသွားသူတွေလည်းပါဝင်တယ်လို့ကုညီရေးအဖွဲ့ကပြောပါတယ်။ကိုကန့်ဒေတာကစစ်ပီးဒုက္ခသည်တွေရဲ့နောက်ဆုံးရအခြေအနေကိုတော့မတ်မေခါကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဒီနှစ်ဖေဖော်ဝါရီလတည်းကဖြစ်ပွားခဲ့တဲ့ကိုကန့်စစ်မီဟာခုချိန်ထိဖြစ်ပွားနေသေးပါ။ဒီနှစ်မနက်ပိုင်းမှာတော့ကိုကန့်ဒေတာလောက်ကင်မျိုးတွေကိုရှမ်းပြည်နယ်လာရှိုးမျိုးဘက်ကဒုက္ခသည်200ကျော်ပြန်လည်ပို့ဆောင်ထားတယ်လို့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာပြည်သူ့လွှတ်တော်အမတ်ဦးကျော်နေနိုင်ကပြောပါရယ်။ ဒုက္ခသည်တွေအတွက်ကျောင်းဝင်းနေရေးပိုင်းနဲ့ပတ်သက်ပြီးကူညီဆောင်ရွက်ပေးနေတာတွေလည်းရှိတယ်လို့သူကခုလိုပြောဆိုလိုက်ပါတယ
်။147ကျောင်းကျွန်တော်ပို့လိုက်ပြီလေဒီနေ့ကျွန်တော်ရဲ့ဟိုလူမှုရေးအဖွဲ့က၈ရောက်ပါတယ်။ရောက်အောင်ရောက်နေပြီတဲ့အခုဆိုရင်သူတို့စိတ်ကြိုက်ပေါ့။ဒုက္ခသည်စခန်းမှာလည်းနေလို့ရတယ်။နောက်ကျွန်တော်ကိုအိမ်ကိုရွာလည်းပြန်လို့ရတယ်။ကျိတ်ချင်းကြီးအခွဲလည်းကျွန်တော်တို့ဟွာပေးထားတာရှိတယ်လေ။နောက်ခွဲတို့ဘာလို့ပေးထားတာရှိတယ်။ကျွန်တော်ကတော့ကျွန်တော်တို့ကစီတစီတွေလေ။တပတ်စာကုန်လို့ရှိရင်ပြန်ပြီးလာထုတ်လို့ရတယ်။ကျွန်တော်တို့ကလောက်ကန်အစားကစစ်မှာကျွန်တော်စီစဉ်ထားပြီးရှိတယ်
။လက်ရှိမှာကိုကန့်ဒေတာလောက်ကန်မြို့အတွင်းမှာဒုက္ခသည်ပေါင်း6,100ကျော်ရှိတယ်လို့ပြောပါတယ်။လောက်ကန်မြို့မှာတိုက်ပွဲတွေကြောင့်လူနေအိမ်ကြီး300ကျော်ပျက်စီးခဲ့ရကြောင်းဒီလိုပျက်စီးသွားခဲ့တဲ့အင်ဂျီတွေကိုတမရာကြီးရဲ့တီးတန့်ရန်မုံငွေရရှိတဲ့အခါမှာပြန်လည်တိဆောက်ပေးနိုင်ဖို့အတွက်စီစဉ်ထားတယ်လို့လည်းဦးကျော်နေနိုင်ကပြောပါတယ်။ပြန်လည်ရောက်ရှိလာကြတဲ့ဒုက္ခသည်အများစုကဒုက္ခသည်စခန်းမှာမနေကြဘဲကိုယ့်နေရက်ကိုပြန်သူတွေများတယ်လို့ဦးကျော်နေနိုင်ကပြောပါတယ်။အရင်က BP125 ကယ်ဆယ်ရေးစခန်းမှာရှိနေတဲ့ဒုက္ခသည်စခန်းကိုလောက်ကင်မှာရှိတဲ့အမှတ်နှစ်ရက်ကွက်ကော်ကျုံအလဲတန်းကျောင်းကိုပြောင်းရွှေ့ဖို့အာဏာပိုင်တွေကဒီလ15ရက်နေ့ကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးအတွက်ကော်မတီဖွဲ့ကကူညီလှုပ်ဆောင်ပေးနေတယ်လို့လည်းဦးကျော်နေနိုင်ကပြောပါတယ်။တရုတ်နိုင်ငံဘက်ကလည်းနိုင်ငံထဲကိုရောက်ရှိနေတဲ့ဒုက္ခသည်တွေကိုနေရက်ကိုပြန်ဖို့ပြန်လည်ဆေလွတ်နေတာတွေရှိပါတယ်။တရုတ်နိုင်ငံတွေကဒုက္ခသည်တွေလောက်ကင်မြို့ကိုပြန်လည်ရောက်ရှိလာပေမဲ့အချို့ကတော့နေကင်းဘက်မှာသာလောက်ကင်မြို့ထဲမှာနေပြီးညဘက်မှာတော့တရုတ်နိုင်ငံတွေကိုပြန်လည်တွားရောက်နေထိုင်တာတွေရှိတယ်လို့ဦးကျော်နေနိုင်ကပြောပါတယ်။လောက်ကင်မြို့ပေါ်မှာအရင်လိုစီးပွားရေးတွေပြန်လည်လှုပ်ဆောင်နိုင်ဖို့အတွက်စီးပွားရေးလုပ်ငန်းရှင်တွေကိုဖိတ်ခေါ်ထားတယ်လို့လည်းသူကခုလိုပြောဆိုလိုက်ပါတယ်
။လောက်ကင်မြို့ထဲမှာတော့အေးချမ်းချမ်းရှိနေပြီလေ။ဒီလေအရင်တော့ကျွန်တော်တို့ဟို125မှာအများဆုံးရှိတဲ့အချိန်မှာကျွန်တော်တို့တုတ်ထတဲ့စခန်းထဲမှာ5,000ကျော်အထိရှိတယ်လေ။ခုကြတော့အခုကြတော့ကျွန်တော်တို့ပြန်ပို့တာတော့ကျွန်တော်ကျောင်းဝင်းထဲမှာအယောက်900လောက်ပဲရှိမှာကျကိုအိမ်နဲ့ကိုပြန်ကြတယ်နောက်ပြီးမှတချို့တွေကြတော့ပြန်ပြီးမှတိဥ်ထဲမှာပြန်သွားနေတဲ့အဖွဲတွေလည်းရှိသေးတယ်ဆိုတော့အကုန်လုံးကတော့ကျွန်တော်မှန်းထားတာကတော့ကျွန်တော်သုတ်ထားတဲ့6,000ကျော်တော့ရှိမယ်လို့အခုလည်းကျွန်တော်တို့ကတော့ဟွာပေါ့ကျွန်တော်တို့ကြံလေးစခုတ်နေပြီနောက်ကျွန်တော်တို့တော့ကျွန်တော်လုပ်ငန်းတွေလည်းပတ်အောင်ကျွန်တော်တို့ဒီအခုနိုင်ငံတော်အစိုးရရောလုပ်ငန်းရှင်တွေကိုကျွန်တော်မြန်မာဒါရင်းနှီးအရင်တော့ဟာလေးကိုဒါရင်းနှီးမြှုပ်နှံမှုကျွန်တော်လည်းဖိတ်ခေါ်ရတာရှိတယ်။တကယ်အေးချမ်းသွားလို့ရှိရင်တော့ကျွန်တော်တို့လောက်ကဲတော့ခဏလေးပါပဲ။ရန်စီလာမှာပါ
။ကိုကန့်ဖုန်ကြားရှင်အဖွဲ့ကပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကတော့အာနာပိုင်တွေဘက်ကဒုက္ခသည်တွေကိုအတင်းအကျပ်ပြန်လွတ်နေတာတွေကြောင့်ဒေသခံတွေဟာဒုက္ခရောက်နေတယ်လို့ပြောဆိုလိုက်ပါတယ်
။သူတို့အတင်းအာဓမပြန်ခိုင်းတာပါ။သူတို့ကဘယ်နည်းနည်းလဲအဲတော့ကအရင်ပြတာက18ရက်နေလားမသိတော့ဆုံးတယ်။ဥမာ18ရက်နေ့အဲဒုက္ခတဲ့စကားနဲ့အဝင်အထွက်ရှိရင်တို့ကတနက်နဲ့လမ်းပြင်ပြီးပြောတာပါလေချင်းချောင်းထားတာပါအဲကြောင့်သူကြီးပြန်ခိုင်းတာပါပြန်ပြီးတော့တချို့လည်းဒုက္ခရောက်တယ်ပြောတယ်ကျွန်တော်ကြားတော့တချို့ရွာကပြန်သွားတော့အဲမှာလည်းအသက်ခံရတာပြောတာပဲ
တိုက်ပွဲတွေကတော့လောက်ကင်မြို့အနီးတဝိုက်မှာဒီကနေ့နှစ်ဖက်တွဲဆုံမှုမရှိပဲငြိမ်သက်နေတယ်လို့သူကပြောဆိုပါတယ်ဒါပေမဲ့လေလောက်ကင်အရှိမြောက်ဖက်မှာရှိနေတဲ့တောင်ကုန်းတွေဖြစ်တဲ့ရှီကောလင်းရှီတောင်ရှင်နဲ့ရှောင်လူချန်စတဲ့နေရာတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတယ်လို့ကိုကန့်ဖုန်ကြားရှင်အဖွဲ့ကရောကိုကန့်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးကျော်နေနိုင်ကပါအတည်ပြုပြောဆိုထားပါတယ
်ကိုကန့်ချစ်ပြေးဒုက္ခသည်တွေရဲ့အခြေအနေမက်မေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်သတင်းစာဆရာကြီးဦးဝင်းတင်ကွယ်လွန်တဲ့တနှစ်ပြည့်အထိမ်းအမှတ်အခမ်းအနားတွေနဲ့ပတ်သက်လို့စူးစီးတင်ပြပေးခြင်းပါတယ်သတင်းစာဆရာကြီးဟန်သာဝတီဦးဝင်းတင်ကွယ်လွန်ခြင်းတနှစ်ပြည့်တဲ့အချိန်မှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ဦးဝင်းတင်ကိုချစ်ခင်လေးစားတဲ့ဒီမိုကရေစီအင်အားစုတွေနဲ့သတင်းစာနယ်ဇင်းသမားတွေကအထိမ်းအမှတ်ပွဲတွေကိုပြည်တွင်းပြည်ပမှာပြုလုပ်ကျင်းပခဲ့ကြပါတယ်ဦးဝင်းတင်ရဲ့ရည်ရည်ချက်တွေဟာဒီကနေ့အထိမှန်ကန်နေတယ်ဆိုတာပြသနေတယ်လို့လည်းသူ့ရဲ့လုပ်ဖော်ကိုင်ဘက်စာနယ်ဇင်းသမားတွေကဆိုပါတယ်အပြည့်အစုံကိုတော့မအေးမာကသတင်းပေးပို့ထားပါတယ်ရှင်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှခေါင်းဆောင်မှုနေရာကနေတာဝန်ယူခဲ့တဲ့သတင်းစာဆရာကြီးဟန်သာဝရီဦးဝင်းတင်ကွယ်လွန်ခြင်းတစ်နှစ်ပြည့်အထိမ်းအမှတ်ပွဲကိုရန်ကုန်မြို့ကတော်ဝင်နှင်းစီခန်းမမှာကျင်းပပြုလုပ်ခဲ့ပါတယ်။ဒီပွဲကို NLD ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အပါအဝင်ထိပ်တန်းခေါင်းဆောင်တွေ၊ကျောင်းသားခေါင်းဆောင်တွေလည်းတက်ရောက်ခဲ့ကြတာပါ။ဦးဝင်းတင်ဟာ2008ခုနှစ်နောက်ပိုင်းမှာ NLD အတွက်အင်အားကြီးတစ်ခုဖြစ်ခဲ့ရတယ်လို့လည်း NLD ရဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကဆိုပါတယ်။
ကျွန်တော်တို့အင်အားကြီးတစ်ခုပေါ့ ဦးဝင်းတင်က NLD ပြန်လဲစီယုံတဲ့ဒီဘက်ကလာမှာ2008ဒီဘက်ကလာမှာတကယ်အင်အားကြီးတစ်ခုအနေနဲ့ NLD ကိုမမမမသူကရည်တည်ပေးခဲ့တဲ့ပုံကော
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်စတင်တီထောင်ကလေးကပါဝင်ခဲ့တဲ့ဦးဝင်းတင်ဟာစစ်အစိုးရလက်ထက်1989ခုနှစ်ဇူလိုင်လမှာထောင်ဒဏ်ကျခံခဲ့ရပြီးညှဉ်းပန်းနှိပ်စက်မှုတွေကိုလည်းခံစားခဲ့ရပါတယ်။အကျဉ်းထောင်တွင်းမှာ16နှစ်ကြာထောင်ကျခံခဲ့ရပြီး2008ခုနှစ်စက်တင်ဘာလ23ရက်နေ့မှာပြန်လည်လွတ်မြောက်လာခဲ့ပါတယ်။ပြန်လည်လွတ်မြောက်လာချိန်ကစလို့ NLD အတွင်းမှာစီယုံရင်းနဲ့ညှဉ်းပန်းရေးလုပ်ငန်းတွေကိုလည်းလုပ်ကင်ခဲ့ပါတယ်။ဦးဝင်းတင်ရဲ့နိုင်ငံရေးရည်တည်ချက်ခိုင်မာမှုရရဲမှုတွေနဲ့ပတ်သက်လို့မန္တလေးမြို့ကဝါရင့်သတင်းစာဆရာစာရေးဆရာဦးကျော်ရင်မြင့်ကတော့အခုလိုပြောပါတယ်
။ဖွဲ့စည်းပုံကိုချန်ဥပဒေပြင်မလားဖြတ်မလားဆိုတဲ့လူမှုအစည်းအဝေးကြီးမှာဖွဲ့စည်းပုံချန်ဥပဒေကြီးကဖြတ်ပြမှာကိုဖြစ်မယ်ပြင်လို့ကိုမရတော့အောင်ဆိုရတဲ့ဖွဲ့စည်းပုံချန်ဥပဒေဖြစ်တယ်ဆိုပြီးတော့သူရင်းသူ့ကြောက်တဲ့လက်ထောင်ပြီးတော့မှဆန္ဒပြုခဲ့တဲ့တပ်ပုံတပုံရှိတယ်ညင်ငွေးရှိတယ်အဲ့ဒါဟာသူ့ရဲ့အမတမရဲရင်ဒီမှန်ကန်တဲ့ရက်ဒီကျက်ကျွန်တော်တို့အဲ့လိုမြင်ပါတယ်ဗျအရှင်ဆွေနဲ့ဟလာဟိုဆွေကိုလက်ရောပြီးတော့မှတိုင်းပြည်အတွက်ဒီမိုကရေစီလမ်းကြောင်းပေါ်ရောက်အောင်လက်တွဲသွားရမယ်လို့ညင်တဲ့သူတချို့သူအနေကြီးတွေမှရှိပါတယ်အများစုပေါ့လေတော်တော်များများတော့အဲ့ဒီလိုမြင်ရတာပါသူကလက်လက်မခံဘူးဆန့်ကျင်ပြီးတော့မှသူ့ရဲ့ရက်ဒီကျက်ကိုပြပတတာပြောဆိုနေထိုင်သွားတာကိုကျွန်တော်တွေ့ရပါတယ်ဗျ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ထဲမှာလည်းမတူကွဲလွဲတဲ့အမြင်တွေရှိရမှာဥဝင်းတင်ဟာအများစုရဲ့သဘောထားဆန္ဒကိုအလေးထားခဲ့သူဖြစ်တယ်လို့လည်း NLD ရဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကဆိုပါတယ်
။အာမတူတာလည်းရှိတယ်။ရှိတဲ့အတိုင်းလည်းသူကတောင်းမြောက်တနာမဲ့သူကအများအားမတူရင်မတူကြောင်းပြောတယ်။အဲတစ်ဆက်ထဲမှာပဲမတူလို့ NLD ကဒီစုံတစ်ခုအလုံးသဘောတူဆုံးဖြတ်ရင်လည်းသူလိုက်နာပါမယ်ဆိုတာလည်းဒါသူအများအားပြောနေကြတာပါ။
ဦးဝင်းတင်ရဲ့သဘောထားယက်တီချက်တွေဟာဒီကနေ့ကာလမှာမှန်ကန်ကြောင်းသမိုင်းကတက်တည်ပြနိုင်ခဲ့ပြီလို့လဲဆရာဦးကျော်ရင်မြင့်ကဆက်ပြောပြပါတယ်
။ဦးဝင်းတင်ယက်တီချက်ဘလောက်မှန်နေဆိုတာသမိုင်းကရောဖြစ်ပျက်တွေကရောတက်တည်ပြနေပြီလေ။ဘိုးချုပ်ကြီးဟောင်းသိန်းစိန်သမတအဖြစ်နေနေပြီတော့သူအစိုးရဖွဲ့ပြီးတော့မှပြုပြင်တောင်းလဲရေလုပ်မယ်ဆိုပြီးတော့အစိုးရဖွဲ့တစ်ဖွဲ့တက်လာတယ်။အဲသူတို့တက်လာကစားတော့လူရဲရေုံကြီးကြီးအာကိုတကြီးညမင်းကြီးကြီးနဲ့တကယ်ပြုပြင်ကြောင်းလဲလာမှာပဲလို့ညော်လင့်လာတယ်အခုဦးသိန်းစိန်အစိုးရအပေါ်မှာတနည်းပြောရင်စစ်အစိုးရကနေပြီးတော့အသွေးမျိုးပြောင်းထားတဲ့အစိုးရအပေါ်မှာလူတွေတော်တော်စိတ်ကုန်ရှင်းပြက်လက်ပြက်ဖြစ်လာတာဟိုလက်ဗရမ်မှာဖြစ်သွားတဲ့ကိစ္စနောက်တကရန်ကုန်မှာဖြစ်တဲ့ကိစ္စလက်ဗရမ်မှာဖြစ်တဲ့ကိစ္စနေရာတိုင်းမှာဖြစ်နေတဲ့ကိစ္စဒီကိုကြည့်ချင်းအဖြစ်ဦးဝင်းတင်ရဲ့ရည်တည်ချက်ဦးဝင်းတင်မြင်တာမှန်နေဆိုတာလုံးဝသက်သေပြရရောက်နေပြီလို့ကျွန်တော်တို့အဲ့ဒီလိုတွေ့ပါတယ်က
ြဦးဝင်းတင်ဟာအချင်းထောင်ကနေလွတ်မြောက်ပြီးချိန်ကစလို့ကွယ်လွန်တဲ့အချိန်ထိအချင်းထောင်တွင်မှဝေ့ရတဲ့အပြာရောင်ဝတ်စုံကိုသာဝတ်ဆင်ခဲ့တာကြောင့်သူ့ကိုချစ်ခင်လေးစားသူတွေကအပြာရောင်ဝတ်စုံတွေဝတ်ပြီးဂုဏ်ပြုခဲ့ကြတာပါဦးဝင်းတင်ဟာအမှန်တရားကိုထောင်မကျောက်တမ်းမကျောက်ပဲရဲဝင်းစွာပြောဆိုတတ်သူအဖြစ်သူ့ကိုအများကသတ်မှတ်ခဲ့ကြပါတယ်ဦးဝင်းတင်ဟာဘကိုးတိုင်းကျိုးပင်ကောက်ဇာတိဖြစ်ပြီး1953ခုနှစ်မှာရန်ကုန်တက္ကသိုလ်ကနေအင်္ဂလိပ်စာပြီးနိုင်ငံရေးသိပ္ပံဘာသာရပ်တင်တဲ့ဝိဇ္ဇာပွဲရရှိခဲ့ပါတယ်။သတင်းစာဆရာကြီးဦးဝင်းတင်ဟာကမ္ဘာသတင်းစာများနဲ့ထုတ်ဝေသူများအစည်းအုံးကပေးတဲ့ရွှေကလောင်စုအပါအဝင်နိုင်ငံတကာကနေချီးမြှင့်တဲ့စာနယ်ဇင်းဆိုင်ရာဆုများစွာကိုလည်းရရှိခဲ့သူတူဦးဖြစ်ပါတယ်ရှင်။
မဲအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တစ်ဆက်တည်းပါပဲမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အတွက်ဥဆောင်ပြီးတော့တိုက်ပွဲဝင်ခဲ့တဲ့ဟန်သာဝတီသတင်းသာဆရာကြီးဦးဝင်းတင်ကွယ်လွန်သွားခဲ့တာဟာမြန်မာနိုင်ငံအတွက်ဆုံးရှုံးမှုကြီးတစ်ခုဖြစ်ပြီးတော့လက်ရှိတိုင်းပြည်မှာသတင်းမီဒီယာအပေါ်မှာအာဏာပိုင်တွေရဲ့ဖိအားပေးမှုတွေဟာလည်းပိုပြီးတော့တိုးလာနေတယ်လို့နိုင်ငံတကာသတင်းမီဒီယာအဖွဲ့တွေကပြောကြားလိုက်ပါတယ်အပြည့်အစုံကိုတော့မတ်အင်ဂျင်နိုင်ကတင်ပြပေးထားပါတယ်ရှင်
စစ်ဆိုးရလက်ထက်အချင်းတောင်ထဲမှာနှစ်ပေါင်း16နှစ်ကြာအောင်ထိမ့်သိမ်းခံခဲ့ရတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ကသတင်းစာဆရာကြီးဟန်တာဝတီဦးဝင်းတင်ကွယ်လွန်ခဲ့တဲ့တနှစ်ပြည့်အထိမ့်မှန်နေမှာမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ရဖို့အတွက်သူ့အနေနဲ့မဆုံးမနစ်ဂျိုးပန်းဆောင်ရွက်ခဲ့တာတွေကိုနိုင်ငံတကာသတင်းမီဒီယာအဖွဲ့တွေကအမှတ်တရဂုဏ်ပြုပြောဆိုခဲ့ပါတယ်ဦးဝင်းတင်ဟာသတင်းလွတ်လပ်ခွင့်ကိုမျက်နှိုးတံပိုးထားသူတဦးအနေနဲ့စစ်အစိုးရအဆက်ဆက်မှရဲရဲဝံ့ဝံ့တိုက်ပွဲဝင်ခဲ့သူတဦးဖြစ်တယ်လို့ပြင်သစ်အခြေဆိုင် RSF လို့ခေါ်တဲ့နယ်စည်းမခြားသတင်းတောင်များအဖွဲ့ရဲ့အာရှပစိဖစ်အကြီးအကဲဘန်ဂျမင်အစ်စမီလ်က VOE ကိုပြောပါတယ်
ဦးဝင်းတင် was here today Digne Chema, Uwintin Shini Runga Soin, the Din Lula Quentwe, Duha, Sebi Taiwo Winnie Omava, Uwintin Ham, Yama Nangama, the Din Lula Quen Yahipu Dwet, the Dejachua, Lusha, Usanke, the Upibare, the Town Setter Kunit, the Mara Udin Saint Suya, the Larry Chema, Pubin Bianle, Longan Zinni, Satin Bino, Nangae Chinari, Lupida, the Din Media Ubri Mujan Yisuari Jow, the Din Lula Quen Yala Romelu, Genoru, Miolini Gejaraba. A good old Yamanang and my pubin jongle ye ha, yet ten eat at him hobabu. Now be an toani daba. Dabby, the din dow to go, pansy town charari, a tin shashi nippy, the din lula quin surale, machine babu.
New Yom yo chesai, CBJ lo corre, the din dow mia a gagwe, baye comedy galley, Uin drink quenungera, the nippy jima, Yamanang and my the din lula quin ha, so yan is a pite lupiovare, done a petal CBJ ye. Asha Asisi, Long and Nina Yemu, Bob Diska Kulu, Suare.
You know, we see media in Burma as really under pressure, increasing pressure. And we see a real acceleration towards media oppression in the country.
ဟုဆိုရင်အစိုးရအုပ်ချုပ်ရေးပိုင်းမှာစစ်တပ်ကလွှမ်းမိုးဖို့ကြိုးစားနေတယ်လို့ကျွန်တော်တို့မြင်ပါတယ်။ဒါဟာသတင်းလွတ်လပ်ခွင့်ကိုပိုးပြီးတော့ဆိုးရွားသွားစေနိုင်ပါတယ်။ဥဝင်းတင်ကိုကုလသမဂ္ဂလက်အောက်ခံအဖွဲ့ကြီးဖြစ်တဲ့
မဲအင်ဂျင်အိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညနေခင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ VOA အမေရိကန်အသံရဲ့အင်္ဂါနေ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေခုနှစ်နာရီအထိလှိုင်းတိုမီတာ19.6နဲ့27.5ရူကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ် PP ကျင်းမှာပဲဗီအိုရဲ့နေ့စဉ်တီဗီသတင်းလွှာအစီအစဉ်ကိုအေရှာဆက်7ဂျိုရူကနေဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်။
အီဂျစ်သမ္မတဟောင်းမိုဟာမက်မော်စီကို2012ခုနှစ်တုန်းကအစနပြသူတွေကိုတပ်ဖြတ်မှုတွေနဲ့ဆက်နွယ်ပြီးထောင်နှံနှစ်တန်ဆယ်ကြာခံမှုဒီကနေ့အင်္ဂါနေ့မှာအီဂျစ်တရားရုံးတစ်ခုကအမိန့်ချမှတ်လိုက်ပါတယ်။သမ္မတဟောင်းမိုဟာမက်မော်စီဟာချင်းချောက်မှုအကြမ်းဖက်မှုတို့အတွက်ပြစ်ရှိပေမဲ့လူသားမှုမမြောက်ဘူးလို့တရားရုံးကဆုံးဖြတ်ခဲ့တာကြောင့်မစ္စတာမော်စီဟာတည်တံ့ချမှတ်ခံရနိုင်တဲ ေကနှိမ့်ယုတ်သွားတဲ့နောက်အသက်မသေးချမ်းရည်သူတွေတဲကနှစ်ဦးကိုလူမောင်းခိုးကူးမှုတန်တရားနဲ့ဖမ်းဆီးဖို့အီတလီအစိုးရရှေ့နေတွေကမိန့်ထုတ်လိုက်ပါတယ်။တင်မော့ကပတိန်နဲ့အရာရှိတူတို့ကိုလူမောင်းခိုးမှုတန်တရားနဲ့ဖမ်းဝရမ်းထုတ်ပြီးနှစ်ယောက်စလုံးကိုတရားမဝင်ရွှေ့ပြောင်းဝင်ရောက်ဖို့လှုပ်ဆောင်မှုနဲ့ဆွဲချက်တင်ထားသလိုကပတိန်ကိုတော့စင်ကျင်မဲ့လှုပ်ဆောင်ချက်ကြောင့်လူအများပြားသေဆုံးမှုနဲ့ဆွဲချက်တင်ထားတာလို့အီတလီအစိုးရရှေ့နေကပြောပါတယ်။ယီမန်နိုင်ငံတွင်းမှာပြစ်ခတ်ရက်စဲဖို့အီရန်ကတောင်းဆိုလိုက်ပါတယ်။ယီမန်နိုင်ငံတွင်းမှာနေမျိုးတွေကိုသိမ်းပိုင်နေတဲ့ဟူသီသဘုံတွေကိုယီမန်သမ္မတအဗရာဘူမန်ဆော့ဟာရီကိုထောက်ခံတဲ့ဆော်ရီအာရေဗျာဥဆောင်ပြီးလေကြောင်းကနေတိုက်ခိုက်နေတာဖြစ်ပါတယ်။ယီမန်နိုင်ငံတွင်းမှာတိုက်ခိုက်မှုတွေဆိုင်းငံ့ပြီးနိုင်ငံတွင်းကတာဝန်ရှိသူတွေအားလုံးတွေ့ဆုံဆွေးနွေးပြီးဘယ်အားလုံးပါဝင်တဲ့အစိုးရတရက်ကိုဖော်ဆောင်ခြင်းကသာယီမန်ရဲ့ပြဿနာတွေကိုဖြေရှင်းနိုင်မဲ့နီလန်ဖြစ်တယ်လို့ဒီကနေ့မှာအီရန်သမ္မတကအဆိုပြုခဲ့တာဖြစ်ပါတယ်ရှင်။
တရင်ချင်းတို့ကိုမတ်တန်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကမခင်ဖြူထွေးဖြစ်ပါတယ်။စက်ပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ George Gale ဖြစ်ပါတယ်ရှင်။ကျွန်မစုမုံကအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုဒီညနေခင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်မယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.